တာရှင်အားလုံးမင်္ဂလာပါခင်ဗျာအပတ်စဉ်တင်ဆက်နေကြ RFA တင်းငွေတွေစကဝိုင်းကိုအခုစတင်ပါတော့မယ်ဒီပတ်အတွက်ကျွန်တော်ဖိတ်ကြားထားတဲ့ပုဂ္ဂိုလ်များကတော့ပထမတူကတော့မွန်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒုဥက္ကဋ္ဌဦးနိုင်ငွေသိမ့်ပါဦးနိုင်ငွေသိမ့်ရေးကြားမှာပါလားခင်ဗျာ
ဟုတ်ကဲ့ဟုတ်တယ်တော့ကျော
်ဟုတ်ကဲ့နောက်တူကတော့ပအိုးပြည်သူ့လွတ်မြောက်ရေးအဖွဲ့ဥက္ကဋ္ဌဦးခွန်ဥက္ကပါဘုံမွေးခွန်ဥက္ကကြားမှာပါလားခင်ဗျာ
ဟုတ်ကဲ့ဒီကောင်းပါလားခင်ဗျာကြားမှာပါလား
ဟုတ်ကဲ့နောက်ဆုံးတူကတော့တရုတ်မြန်မာနယ်ကြားကမြန်မာစစ်ရေးနိုင်ငံကြီးလေ့လာသူဦးအောင်ကျော်စောပါဦးအောင်ကျော်စောရေးကျွန်တော်အတန်ကောင်းကြားရလားဗျာ
ကြားပါလေဗျာ
ဟုတ်ကဲ့ကျွန်တော်တို့ဒီပတ်တနင်္ဂနွေစကဝိုင်းမှာအဓိကထားပြီးဆွေးနွေးတင်ပြလိုတာကတော့အခု2030ရွေးကောက်ပွဲအတွက်မြန်မာစစ်အစိုးရပြင်ဆင်နေတဲ့အချိန်မှာပဲတိုင်းရင်းသားအဖွဲ့အစည်းတွေနဲ့ပတ်သက်ပြီးမြန်မာစစ်အစိုးရရဲ့ဆောင်ရွက်ချက်တွေကလည်းတော်တော်လေးစိတ်စိတ်ကလေးမြင်နေရပါတယ်ခင်ဗျာဦးအောင်ကျော်စောရဲ့အခုအဲ့တော့နောက်ဆုံးဒီတိုင်းရင်းသားအဖွဲ့အစည်းတွေပေါ်မြန်မာစစ်အစိုးရကဘာတွေဘလို့ဆက်ဆံပြောဆိုနေသလဲညှိနှိုင်းနေသလဲအဲ့ဒါလေးတွေပြောပြပါလားဗျာ
ဟုတ်ကဲ့တိုင်းရင်းသားအဖွဲ့အစည်းတွေကိုပြီးခဲ့တဲ့လေလကွန်မန်းမှာဒီဒီဥပမာနဲ့စက္ကလက်နက်အဖွဲ့6ဖွဲ့ကျော်တော့28နှစ်ပြည့်တဲ့ခေါ်ပြီးတော့တိုင်းမှုတွေစားဖချုပ်တွေရနေပြီးတော့တပ်ကိုအတွင်ကူးပြောင်းရေးအတွက်လာပြီးဆွေးနွေးကြတာပေါ့တော်ဝါနယ်ကတော့တိုင်းရမ်းမှာစားဖရဲမြင့်ကတွေ့တယ်နောက်ညနေပိုင်းမှာအဲ့ဒီမုံလာအဖွဲ့ကိုတိုင်းလူမှာသွားတွေ့တယ်ဘူရဲမြင့်မှာသွားတွေ့တာနောက်ကျွန်တော်တို့ရမခမှာဌာနချုပ်မှာဆိုရင်မနေ့ဘက်မှာ SSC ကိုကိုင်ဖားတို့ကိုတွေ့တယ်ညနေပိုင်းမှာဆိုရင်အဖိုးကြီးဖုန်ကြားရှင်ကိုသွားပြီးတော့လော့ကိုင်မှာသွားတွေ့တယ်ခင်ဗျာအဲဒါတိုင်းမှုပေါ့နောက်ပိုင်းတိုင်းမှာတော့တိုင်းမှုဘူဆိုးဝင်းကမနေ့ပိုင်းမှာဟိုဦးချောင်းကရာဦးချောင်းနဲ့ကဲအဖွဲ့ကိုတွေ့တယ်ညနေပိုင်းမှာဦးတေရင်တို့အဖွဲ့ကိုတွေ့ပါတယ်အဲ့တော့အဓိကတွေ့တဲ့ရည်ချက်ကတော့နှစ်ခုပဲအဓိကတက်တယ်မူလဖွဲ့စည်းပုံအတိုင်းမွန်နီကူလာပြောတဲ့သူတို့ရဲ့ဒီ2008ခုနှစ်နိုင်ငံတော်ဖွဲ့စည်းပုံအရာကာကွယ်ဦးစီးချုပ်အောက်ထက်မှာတတတဲထားဖို့အတွက်ဖြစ်တဲ့တွေ့ဒီတက်ကိုပြန်လည်ပြင်ဆင်ဖွဲ့စည်းမယ်ဆိုပြီးတော့ဒါသူတို့တင်ပြပြောလာတာပေါ့ပြောတဲ့ခါမှာလဲတိုင်းရင်းလိုက်ဖွဲ့မယ်တိုင်းရင်းလိုက်ဖွဲ့ပြီးတရင်ကိုလူ300ကျော်ဖြစ်မယ်အဲ300ကျော်မှာ30ကျော်ကသူတို့လူပေးမယ်အဲ့လိုပေါ့အဲ့တော့အဲ့လိုပြောပြီးသူကဒီကျွန်တော်တို့4 5 6လအတွင်းမှာတက်တူကိုပြင်ဆင်ဖွဲ့စည်းပြီးတော့လူစီးပို့ပို့ပြီးတော့ဆယ်လလောက်ကြာရင်ဒီသူတို့ဖွဲ့စည်းပြီးတဲ့တက်တူကိုတိုင်းထက်တာနဲ့ပို့ပြီးတော့ဗမာစစ်တပ်ကလက်ကျင့်ပေးမယ်အဲ့ဒီလိုလက်ကျင့်ပေးပြတာတပိုင်းနဲ့ဂျန်တဲ့ဒီအထူးဒေသ4တို့1တို့တမချက်ရှိထားတဲ့အားလုံးကအကုန်ပျောက်သွားပြီအဲ့တော့အဖွဲ့အစည်းကြံကြံမယ်အဲ့အဖွဲ့အစည်းကတော့ရွေးကောက်ပွဲဝင်ဖို့ဆိုရင်ဒေသတွေမှာကိုယ့်ဘက်ကိုပါတီယုံထောင်ဖို့ပဲရှိတော့တယ်အဲ့လိုသူကပြောပြတယ်အဲ့လိုပြောပြပြီးတဲ့နောက်မှာသူကဘာထပ်ပြောလဲဆိုရင်ဒီအသက်50အောက်ပဲဝင်ရမယ်အသက်50နဲ့16နှစ်ကြားပေါ့နောက်တစ်ခုကဒုတိယအချက်ကတော့ကျမကြီးကောင်းမလို့လေတတိယကတော့ကိုယ်တိုင်ကိုကြပါဝင်ခြင်းတဲ့သဘောပါမတယ်ဝင်လို့ရမယ်လို့အဲ့ဒါတွေကိုသူကချပြပြီးတော့ခုကတော့ဒီမေလာဇန်းနေမှာဒုတိုင်းမှုတွေစာဖာဂျီဝန်တွေကိုလှုပ်ပြီးတော့ဒီအဖွဲ့အစည်းတီးတီးကိုလိုက်လံပြီးတော့ဒီအောင်ဆောင်းဘိတ်ကိုဖီးဘိတ်ပေါ့လိုက်မေးနေတယ
်။ဦးအောင်ကျော်စောအဲ့ဒီမှာကျွန်တော်တချို့သတင်းတွေမှာကြတော့လက်ရှိရှိတဲ့တပ်ဖွဲ့ဝင်အင်အားတွေကိုရှော့ချရမယ်ဆိုတာမျိုးကိုပါတယ်လို့ကြားတယ်။အဲ့ဒါကိုဟုတ်
ပါပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ဝါတပ်ဖွဲ့ဆိုရင်လူ3000ကနေပြီးတော့1000ကျော်ပေါ့တကယ်တကယ်အင်အား1000ကျော်ကနေလူ3000လောက်ချဖို့လုပ်တယ်။သူကဒီလိုသူတို့ဘုကင်းညိုရဲ့ကျွန်တော်တို့89ခုနှစ်ဆွေးနွေးတဲ့ကာလတုန်းကဒီဘဂဘခွတ်တဲ့ဒေသတွေကိုသူကအထူးရဲ့တမတ်ချက်နဲ့သူကတမတ်ချက်တွေ1000တို့1500တို့နောက်ကိုကဆိုရင်1000နောက်အထုဒေသ4ဆိုရင်1000နောက်ကျွန်တော်တို့အထုဒေသ1မဘကတိုင်းမှာရှိတဲ့ဦးစကုံတင်းတပ်စုကတော့1000 1500ရှော့တယ်အဲ့ဒါတွေကအစိုးရငွေထုတ်ပေးတဲ့ကမှာသူတို့ရဲ့လာတာအထူးတိသရဲဆိုတဲ့အားနဲ့အဲ့လိုတွေကအဖွဲ့ကြီးတို့ကတ်တပ်ပေးထားပြီးတော့ကိုတက်နဲ့ကိုရှိတာရှိတာပေါ့သူတို့ထောက်ပံ့တာ900ပေါ့ဗျာအဲ့တော့ခုအဲ့ဒီပုံစံမျိုးပြန်ပြီးတော့အခိုင်အမာကင်လာတဲ့သဘောဖြစ်ပါတယ
်ဟုတ်ကဲ့ဦးအောင်ကျော်စောရဲ့ကျေးဇူးပဲအဲ့တော့ဘုံမွေးခွန်ဥက္ကခင်ဗျာအခုဒီလိုမြန်မာစစ်အစိုးရကပြောဆိုလုတ်ကင်နေတာနဲ့ပတ်သက်ပြီးဘလို့မြင်ပါသလဲခင်ဗျာ
ကျွန်တော်အမြင်ကတော့နာဖာကဒီနိပရိယပေါ့ဗျာဘလို့ပုံစံမဲ့သုံးတပြိုင်နက်တည်းတွေ့တာတို့နယ်စပ်ပုံစံပြောင်းမှာတို့နောက်ပြီးတော့နယ်စပ်ဆောင်စဆိုပြီးတော့ပုံစံပြောင်းတဲ့နေရာမှာဒီနာဖာရဲ့တကယ်တပ်ဖွဲ့ဝင်တွေကိုတကင်တရင်မှာ18ယောက်လောက်ထည့်မယ်တော့ဘယ်လိုပုံစံနဲ့ပဲလုပ်ပြီးဖြစ်ပါစေအားလုံးရဲ့ဥတီချက်ကတော့ဒီတပ်ဖွဲ့တွေအားလုံးဟာဒီကာကွယ်ဦးစီးချုပ်လက်အောက်ရောက်ရေးဆိုတဲ့2008ဖွဲ့စည်းပုံမှုကိုအောက်ထည့်ဖော်နေတာပဲဖြစ်ပါတယ်ကျွန်တော်တို့ဒီတိုင်းရင်းသားအဖွဲ့တွေအပြစ်ခတ်ရစားတဲ့အဖွဲ့တွေကလည်းပဲဒီဖွဲ့စည်းပုံအခြေခံဥပဒေကိုဘယ်သူမှလက်မခံကြတဲ့အခါကျတော့ဒီမှုအကောင့်ထယ်ဖော်ဖို့ဤပြည်ရအမျိုးမျိုးသုံးတော်လည်းပဲလက်တွေ့မှာတော့တိုင်းပါတွေကလက်မခံဘူး တိုင်းပါးတွေလက်ခံတဲ့တန်းတူရေးကိုပိုင်ကြားတန်းကိုရရှိရေးဆိုတဲ့ဒီကျွန်တော်တို့စစ်မှန်တဲ့ပြည်တော်စုဒီဆောက်ရေးအောက်မှာပဲဥမကွဲတိုက်မပြတ်ငင်းချမ်းစွာနဲ့တိုက်ပြီးထူထောင်လို့ရမယ်လို့တော့ကျွန်တော်မြင်တယ
်ဟုတ်ကဲ့ကျေးဇူးပဲဦးခွန်အုပ်ကခင်ဗျာကျွန်တော်အဲ့တော့မွန်အမျိုးသားတွေရဲ့သဘောထားဘယ်လိုရှိတယ်ဆိုတာလဲဦးနိုင်ငွေတင်ကရှင်းပြပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်ကရှင်းပြ2008ခုဖွဲ့စည်းဥုံဆုံးဥပဒေကကျွန်တော်ပါလာတဲ့စီးလုံးရင်လိုတိုင်းသားလူမျိုးသားအဖွဲ့မှာကျွန်တော်ကတပါရီဖွဲ့နေတော့ပါအဲ့ဒီမှာကျွန်တော်ကဆုံးဖြတ်ချက်ရှိပါတယ်ဒီဖွဲ့စည်းဥုံတူပြူတဲ့ကျွန်တော်တို့ကဒီကောက်ွက်ပါတယ်ဒါပေမဲ့ဒီဟာတွေဦးတဲ့ကျွန်တော်တို့ကဒီရချက်ချုပ်ရင်မကောက်ဘူးကုလသမဂ္ဂဒီကလေးစကောစာရီပို့ပါတယ်ဒီဒီမကောက်ပါဘူးအမျိုးသားညီလာခံကလေးကခေါ်တဲ့ညီလာခံကလည်းခုနကလူဆုံးတက်ဆုံးမပါဘူးခုနကတိုင်းသားကိုတည်းအပြည့်ဆုံးမပါဘူးအဲ့ဒီဖွဲ့စည်းပုံလက်ခံပြီးတော့နိုင်ငံရေးဖွဲ့စည်းဖို့ဆိုတာကျွန်တော်အခက်အခဲများရှိပါတယ်။ဒါပေမဲ့ဒီဥစ္စာကကျွန်တော်တို့ကဒီ1030ရွေးကောက်ပွဲကိုဝင်နိုင်ဖို့ဖြစ်တဲ့အတွက်ကကျွန်တော်ကအစိုးရအမျိုးသားလူမျိုးသားတောင်းတဲ့လူပဲ။အဲဒီလူမျိုးစိုက်ရင်လည်းပုံမှန်တွေကိုပြင်ဖို့တော့လူပဲလို့ထင်တယ်။ဒါမှဖြစ်ပါလိမ့်မယ
်။ဟုတ်ကဲ့။ခြားကျန်တဲ့ပုံကနှုတ်ကလည်းဒီဖွဲ့စည်းပုံဥပဒေနဲ့ပတ်သက်ပြီးဆွေးနွေးစေချင်ပါတယ်ခင်ဗျာ။ဘယ်သူစပြီးဆွေးနွေးမလဲခင်ဗျာ။ဟုတ်ကဲ့ဗိုလ်မှူးကြီးခွန်ဦးကစလိုက်ပါလားခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ဒီအဲ့လေဒီအနေနဲ့ဒီရှင်းရှင်းပြောရင်တော့ဦးလာမယ့်ရွေးကောက်ပွဲကသူတို့အတွက်အလားလာမရှိတဲ့ရွေးကောက်ပွဲသူတို့အတွက်အလားလာမရှိအောင်နာဖနေပြီးတော့အစွမ်းကိုနီးမျိုးစုံနဲ့ပိတ်ဆို့တားဆီးထားမယ့်ရွေးကောက်ပွဲကတော့သူတို့အနေနဲ့သိပါတယ်သို့တော်လည်းပဲပါတီတရအနေနဲ့ဆက်လက်ရှင်သန်ရပ်တည်မလားပါတီရဲ့ရပ်တည်မှုလေးလောက်ကိုရဖို့အတွက်ဝင်ပူးမလားသူဒီမဟုတ်ပါတီရဲ့ကိုဗစ်ခါနဲ့ပါတီရဲ့1990ပြည့်နှစ်ရလတ်ဆိုတဲ့ကိုဗစ်ခါကိုကင်ဆယ်ပြီးတော့ကြက်ပြတ်သားသားရပ်တည်မလားဆိုတာတော့ကျွန်တော်တို့စောင့်ကြည့်ရမယ့်အခြေအနေကိုဖြစ်တယ်ခင်ဗျာလက်ရှိမှာတော့အပြင်ကကျွန်တော်တို့ပြောရလို့အတွင်းမှာရင်ဆိုင်နေရတဲ့လက်တွေ့ဓာတ်သွားအောက်မှာအလုံးလုံးနေရတဲ့ဒီကောင်းဆောင်တွေအခက်အခဲတွေကျွန်တော်နားလည်တဲ့အခါကျတော့သူတို့နေတော့တရားဝင်ထုတ်ပြောနိုင်တဲ့ဖွဲ့စည်းပုံကိုပြင်ဆင်ဖို့ကျသားတွေလွန်မြောက်ဖို့ဆိုတော့အချက်လောက်ကိုပဲသူတို့ဒီပြောနိုင်ပြီးတော့သူတို့စိတ်ရင်ထဲမှာစိတ်ထဲမှာတော့ကျွန်တော်ထင်တယ်ဒီချက်ကိုပြတ်သားတဲ့အဖြေမျိုးရှိကောင်းရှိမယ်လို့တော့ကျွန်တော်ယုံကြည်တယ်ခင်ဗ
ျဟုတ်ကဲ့ဦးအောင်ကျော်စောလည်းပြောပါဦးခင်ဗျဟု
တ်ကဲ့ကျွန်တော်ကတော့ပြောချင်တာကတို့ကကုအန်ဒီကောင်းကောင်းနေတင်ပြနေတယ်ခုလည်းပြောတယ်ကျွန်တော်တို့ပြောနေတယ်ကိုကွန်ပျူတာကိုပရိုဗီရှင်းလုပ်ပေးဖို့နဲ့နော်အကျဉ်းသားတွေလွတ်ပေးရလို့ဘာလို့ဆိုတာအားလုံးကအမှပြောမယ်ဆိုရင်ကျွန်တော်တို့လက်ဆက်ဒေတာမှာရှိတဲ့လက်လက်ကငင်းငယ်အဖွဲ့အများစုကလည်းဒီအောင်တစ်ချောင်းတောင်းဆိုနေတာဖြစ်တယ်။သူတို့က2009ခုနှစ်မြို့သားကြီးလာကံပြီးတဲ့နောက်တည်းကသူတို့နှစ်ခုလုပ်ပါတယ်။တစ်ခုကကိုတက်တယ်ကိုကိုပြင်တာကိုအင်းအောင်တောင်းတဲ့အောင်တိဆောက်တာတဲ့အစိုးရကိုအတင်းပိုင်းနှီးတာအရာဟိုဗိုလ်သားချုပ်ကြီးကိုစာရေးတာဘုံမောင်ရေးကိုစာရေးတာနော်ဝင်းညိုတိတ်ဆိတ်ကြီးကိုစာရေးတာအချိန်ချင်းသူတို့လူချင်းတွေ့တဲ့အခါပြောတာရောသူတို့ရဲ့ဒီ revision နဲ့ပတ်သက်လို့ constitution ရဲ့ revision နဲ့ပတ်သက်အချင်းချင်းတင်ပြခဲ့တယ်။နောက်ဆုံးဒီနှစ်2009ခုနှစ်ထဲမှာဆိုလို့ရှိရင်ဒီ February 9ရက်နေ့ကချင်းပါခဲ့တဲ့ဒီ KIA တပ်မတော်နေ့မှာနော်သူတို့ဒုက္ခကြီးဥယျာဉ်ပါလာတဲ့ဒါကိုပုံမှန်လေးပြောခဲ့တာပဲ။ဒါလို့ပဲကျွန်တော်တို့3/7ရက်နေ့မှာဒီအထုတ္တသတိရှာမြောက်ကကိုကန်ရဲ့ဥက္ကဋ္ဌဖြစ်တဲ့ဥပုံကြားချက်လေးဒီအောင်ပုံမှန်လေးပြောခဲ့တာ။ဒါလို့ပဲဒီဝါနေရဲ့ဒီလေးလာ19ရက်ကျင်းပတဲ့ဝါအစိုးရတီထောင်တဲ့အချိန်20မြောက်မှာလဲပုံမှန်လေးနဲ့ပြောခဲ့တယ်ကွန်ဂျူချင်းတို့သဘောမတူနိုင်ဘူးဆိုတာဒါမှမဟုတ်လဲသူတို့အားလုံးရဲ့အခြေခံစဉ်းစားနည်းကတော့ဒီနေသတိသားမှာရှိတဲ့ဒီမြန်မာ့အဖွဲ့အစည်းတွေစဉ်းစားနည်းကတော့အခြေခံရတော့သူတို့ပြောသလိုပဲအရှင်းမြင့်တဲ့ကိုယ်ပိုင်အုပ်ချုပ်ရေးဒေတာကြီးတွေတိရောက်ဖို့ကြိုးစားနေကြတယ်အဲ့တော့အဲ့လိုအရှင်းမြင့်တဲ့ကိုယ်ပိုင်အုပ်ချုပ်ရေးဒေတာကြီးဆိုတော့တရုတ်ပြည်မှာတော့တချင်ကတော့တောင်းဆိုမှုလာရှိရတိဘက်တွေတိဘက်တို့ဘာလို့မှာပေါ့ဗျာနော်ကိုကမကာအိုတို့ဟောင်ကောင်တို့ဘာတော့အဲ့ဒီစစ်တဲ့နည်းနည်းလေးနေနေသူကဘယ်လိုကိုပိုင်ရဲနဲ့ကိုအုပ်ချုပ်ရေးပေါ့နော်တက်ကတော့ဒီဘိုးအစိုးရလာတဲ့တပ်မျိုးပေါ့အဲ့လိုပြောတော့ရှိရဒါကိုကတော့ဒီကျွန်တော်တို့နေသားဒေသမှာရှိတဲ့ညီညာရေးဖွဲ့စည်းတွေတောင်းဆိုမှုကတော့အစိမ့်မြကိုပိုင်အုပ်ချုပ်ရေးဒေသကြီးတွေဆိုတာကတော့ကိုတက်နဲ့ကိုပေါ့ဗျာအဲ့လိုဖြစ်တယ်အဲ့တော့ဒါလည်းအခြေခံပြောရင်ရှင်းပါလေကိုကပြောတူပေါ့တစ်ချက်ပေါ့တစ်ချက်ကကျွန်တော်တို့ဗမာပြည်ရဲ့ပြဿနာကပုံမှန်လေးနဲ့ပြောကြရင်ဒီပြည်တွင်းဒီမိုကရေစီပြဿနာအပြင်မှာအဓိကအကျပြဿနာအလူမျိုးစုပြဿနာဖြစ်ပါတယ်ဗမာပြည်ရဲ့ထူးခြားတဲ့အခြေအနေကပြောမယ်ဆိုရင်ဗမာပြည်ရဲ့နိုင်ငံရေးသမားတယောက်ကမျိုးသားရေးလူမျိုးစုပြဿနာကိုနားမလည်ဘူးဆိုတော့ဒီလူရဲ့ ီနိုင်ငံရေးလုပ်ငန်းကဘယ်လိုနည်းနဲ့မှမအောင်နိုင်ဘူးလေအဲ့တော့ကျွန်တော်တို့ပြောပြနေတဲ့ဒီအမျိုးသားပြဿနာဆိုတာကယနေ့ကလုံနေသလိုပေါ့အဲ့တော့ယနေ့လုံနေတာကဒီအစိုးရအဆက်30ရှိတဲ့ဗမာပြည်1950ရှိနေလွတ်လပ်ရေးရပြီးတော့အစိုးရ30ပါအမျိုးသားရေးနဲ့ပတ်သက်လို့အစိုးရဆုံးအစိုးရရဖြစ်နေတယ်ဘုရားကြီးအစိုးရပုံမလေးပြောရမလို့ကြည့်ကြပါဦးဦးလူအစိုးရလက်ထက်ပါပဲဖြစ်ဖြစ်ဘိုးနေဝဲအစိုးရဖြစ်ဖြစ်ပြီးနေအစ်အပြီးမှာတော့တမတော်မှာဗိုလ်ချုပ်အစ်နေမှာအတိုင်းသာမျိုးသားရှိကြတယ်ဗိုလ်ချုပ်ထောင်သာခိုင်တို့တော့ပမှုချုပ်အယ်ကွန်ထန်တို့စာခွန်မြန်တို့ပါလို့အဲ့လိုဟာမျိုးတွေပေါ့ဗျာဟိုတက်ထဲမှာလည်းရှိတယ်အရာဖက်မှာလည်းရှိတယ်ယနေ့နှစ်20ကျော်ဘုရားရှိတဲ့ဗိုလ်အေးရဲ့လက်ထက်မှာအမျိုးသားတွေပေါ့အမှန်တန်တရားကြီးတာဆက်ဆံဥပမာတက်ထဲမှာတော့သူတို့ရဲ့လက်ကင်တို့ဖြစ်တဲ့တက်ထဲမှာတော့သူမထားတော့အဲ့ဒီလိုအချိန်မျိုးမှာတလောက်အမျိုးသားအစိတ်တော့သူအမျိုးသားဆိုတာသူတို့ကိုကျိုးနဲ့နွယ်နေတဲ့သူဗမာအမျိုးသားစစ်တပ်နဲ့เนาะဒီလိုတိုင်းသားတွေပေါ်မှာထားတဲ့ဆိုတာကိုဘယ်သူကယုံကြည်မလဲဒီဘက်မှာရှိတဲ့ကချင်းဒေသကကောင်းဆောင်ပြောပြောတယ်လို့ပဲသူလက်နဲ့ကိုယ်လက်နဲ့ရှိမှငစုံတရားအပြန်လာယုံကြည်မှုရှိနိုင်မယ်နှစ်ပေါင်းများစွာကျွန်တော်တို့တွေးတွေချွေးနေအပြန်လာတပ်ချက်ခဲ့တဲ့ဒီတမိုင်းမှာတနတ်မရှိတော့ဒီနေ့ level ကိုဓာတ်ဆင်းပေးတယ်လို့ဖြစ်တယ်အဲ့တော့ဒီအောက်မှာယနေ့ဒီခုကကျွန်တော်တင်ပြခဲ့လို့တောင်းဆိုမှုတွေကတရားဝင်အရာကိုပုံမလင်းလေးတင်ပြတောင်းဆိုမှုတွေဟိုပြန်ကြားတာမရှိသေးဘူးတခုပြီးတခုဖြစ်နေတာကျွန်တော်တို့ကြားနေရတယ်နော်ဟိုကနေအဆုလို့ရှိရင်အောက်ခြေတမဟာမှုတွေတိုင်းမှုတွေကတော့ဝင်လာတဲ့ဝင်လာရင်ချမယ်ဆိုရက်နော်တို့ဘာမှပြန်ဖြေပြမလို့ဘူးဒါတို့နဲ့တို့တက်တို့ထင်တယ်လို့ပေါ့ဘိုးရဲမြင့်တို့ဘုဒ္ဓရှင်တို့ကကြမ်းတက်သူစောတိတက်လို့ဟာမျိုးပြောင်းမှုလွယ်လွယ်မယ်ကိုအချင်းချင်းကိုပြန်တိုက်နေတဲ့ဟိုထွန်းကျော်ရဲ့ကလာတက်တမျိုးတို့နော်ဒီကေဘီတို့ဓာတ်တို့တွေကတော့လက်ခံရင်လက်ခံမှာပေါ့တကယ်တမ်းစစ်မှန်တဲ့အမျိုးသားခေါင်းဆောင်တွေတဲ့အခုအမျိုးသားရဲ့အခွင့်အရေးကိုတကယ်တမ်းကိုစားပြုတဲ့ခေါင်းဆောင်တွေပါဝင်နေတဲ့လက်နက်ကိုင်ဖွဲ့ပြလောကလက်မခံနိုင်အဲ့တော့ပြပတ်တော့ကွန်တကြီးကိုရပင်းတော့လက်မခံဘူးဟိုလုံးမပေးဘူးလုံးမပေးတဲ့ပြင်ကုလားအပေါ်ရန်ကျော့မင်းကလက်ချကိုပြောတယ်ကုလက်နဲ့မချနိုင်တဲ့ခါမှာခိရက်ပူတကလုံးလှလာနဲ့တက်တယ်ပြောင်းမယ်ဆိုပြီးလက်နဲ့ဒီဖြုတ်ဒေသတွေဖြုတ်ပြီးတော့ခေါင်းဆောင်တွေကိုတန်းပြီးထောင်ရက်ထဲနဲ့လုပ်ငန်းမျိုးတော့ဘယ်သူမှအမိုက်ခံမလုပ်ကြအောင်ပေါ့ဒါကိုကျွန်တော်ကတော့နေစားဒေသမှာအခုလက်နဲ့ဆွဲကင်ပြီးတော့နော်ညဉ့်ညာရေးယာယီယူထားကြတဲ့ခေါင်းဆောင်တွေအားလုံးကိုလည်းမေတ္တာရက်ခံတယ်ခင်ဗျားတို့ကိုစားပြုထားတဲ့ပြည်သူတွေအတွက်ကိုလည်းခင်ဗျားတို့စဉ်းစားကြပါတကယ်တော့ခင်ဗျားတို့ကုဆုံးပြတ်တယ်ပဲပြတ်ပြတ်သားသားရက်တိကြပါလို့ကျွန်တော်တို့အဲ့လိုဟိုမေတ္တာရက်ခံချင်တာပဲ
ဟုတ်ကဲ့ကျေးဇူးပဲဦးအောင်ကျော်စောရေတနေ့မွန်မျိုးသားဒီမိုစီအဖွဲ့ချုပ်ဒုဥက္ကရာဖြစ်တဲ့ဦးနိုင်ငွေသိန်းခမရမွန်ပြည်နယ်ပြည်သူလူထုတွေရဲ့သဘောထားကိုအခုဘယ်လိုရှိပါသလဲခမရ
ကျွန်တော်မွန်ပြည်နယ်ကလူထုကိစ္စကကျွန်တော်ကမွန်ဒီကျွန်တော်တို့လက်ရက်ကိုင်းဟိုအဓိကဆက်ရက်စဲထားတဲ့မွန်ပြည်သိပါတီရှိပါတယ်မွန်မျိုးသားလူမျိုးတက်ပလုံးနဲ့ပေါ့သူတို့ရဲ့ရည်ရည်ချက်ကလည်းအုပ်ဖွဲ့စည်းအုပ်ချုပ်ဥပဒေကိုလက်မခံပါဘူးဟိုကအမျိုးသားညီကနေပဲသူတို့ကတဲ့တဲ့တလန့်တော့ထွက်လာတယ်ဒီတောက်ဆိုချက်တွေဒီပြည့်ရတဲ့ဘုရားလက်မခံလို့အဲ့လိုထွက်လိုက်ပါတောက်ဆိုးကသူတို့ကိုမတက်ခတ်တဲ့ဆိုလို့ရှိရင်လေးလာပြီးတက်ပါဆိုတော့တက်တယ်သူတို့ဘောပြည်သိပါတီကလည်းသူတို့ကဆိုးမရက်ကိုခုနကတော်ပြတ်သားရှိပါလေသူတို့ဖွဲ့စည်းပုတ်ချုပ်ကိုလက်မခံဘူးခုနကလည်းလက်ဖြုတ်ကိစ္စကိုသူတို့စီကတော့လာဆွေးနွေးတာမရှိတဲ့အတွက်သူတို့ကဘာမှမသူပြန်ပြောတာတော့မရှိသေးဘူးဒါတော့ဒီအကြောင်းနဲ့ပတ်သက်ပြီးသူတို့ကဘာမှထုတ်ပြန်မလို့သေးဘူးကပြောပါလေမွန်တဲ့နေနေပါတီကထုတ်ပြန်ချက်တွေမှာအများကြီးပါလေမီသိကကျွန်တော်ကိုယ်တိုင်သိပါတယ်ရေးပါကျွန်တော်ရောက်သွားတာစတက်ချတဲ့ကကြဒရောပါကြလေးသိမြေဟိုပါလေလေသိလူတွေကလုတ်ကိန်းစားမရှိတဲ့ကထိုက်ပဲသွားဝတ်လုရတဲ့လူတွေအပြည့်ဖြစ်လာတယ်ဒီတပ်ပြီးတော့ကလည်း dress by line ပွဲရတော့ကလည်းကျွန်တော်အမှရေးပြီးသားချက်ပေါ်ပြရတဲ့အများကြီးကဖက်စီခါနေအဲ့ဒီမှာထွက်တဲ့ gas ကလည်းကျွန်တော်တို့ကဘုံပြည်နယ်အတွက်ကိုဘာမှပုံချဝင်မရှိပါဘူးကျွန်တော်မွန်ပြည်တဲ့ကလူတွေဘာမှမရပါဘူးမွန်ပြည်တဲ့ပါတီကိုသူ check လို့အတွက်သူတက်တွေကိုဆင်းဆင်းချတာအတွက်အဲ့မှာကနေဒီကုလားပြောပဲတက်ချတက်တစ်ခုချလို့ရှိရင်ရောဘာဂျန်သိနေအဲ့နေတက်ချဘူးတက်ပြောလေဘီသိနေပါတယ်သူကသူကတက်ရခုပဲလုပ်တယ်နောက်ပြီးတော့အတေးကတပအလုတ်ခိုင်းစရာရှိတယ်နောက်ပြီးတော့လေကိုတော့ကအမျိုးသမီးတွေကိုစော်ကားတဲ့အမှုတွေလည်းအများဖြစ်လာတယ်မိုးပြီးသူတို့တရားလုံကလည်းအများစုကပေါ့ဗျာအခုလိုဖြစ်ပြတယ်လေကိုသူကမခမဲဖြစ်ပါတယ်တော့မိုးပြီးပါတီကိုရဲ့ကိုတော့ရက်တိချက်ကိုသူကတော်တော်ထောက်ခံကြပါတယ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာအဲ့တော့ကျွန်တော်တို့အခုအဲ့တော့ဗျာလက်ရှိမြန်မာပြည်ရဲ့အနေအထားကိုအခုတော့အတော်အသင့်ကျွန်တော်တို့ပြောဆိုပြီးကြပါပြီအဲ့တော့ရှေ့လာမယ့်အနာဂတ်ကိုများဘယ်လိုမြင်တယ်လဲခင်ဗျာဘုံမွေးခွန်ကဆွေးနွေးပါလားခင်ဗျာ
ကျွန်တော်အမြင်ကတော့ကျွန်တော်တို့လက်ရှိနာဖအနေနဲ့တော့သူ့ရဲ့လမ်းပြမြေပုံ9ချက်အေးလမ်းပြမြေပုံ9ချက်ရဲ့အဓိကအသက်သွေးကြောဖြစ်တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေ ဒီဖွဲ့စည်းပုံအခြေခံဥပဒေကိုလက်တွေ့အကောင်အထည်ပေါ်ကျင့်သုံးမဲ့2030ရွေးကောက်ပွဲစတင်ပြင်ပေါ်ဗျာအစဉ်အဆက်သူလည်းပဲသူ့ရဲ့ကြိုးပမ်းချက်တွေသူလုပ်နေပါလားလုပ်နေတဲ့အခါကျတော့တကယ်တော့ဒီ2008တပီလုံးကျော်ဆန္ဒခံယူပွဲမလုပ်ခင်မှာကိုပဲဒီအပြစ်ခံရဆဲရေးဖွဲ့တွေကိုလည်းနဲ့ဖြုတ်ဖို့ပထမအစီအမံချက်ရှိပါလားဘို့ကျော်ကျော်ဆန်းကိုယ်တိုင်ပြည်သူ့ဆန္ဒခံယူပွဲမှာလက်လက်တကားကားနဲ့မတွေ့ခင်ဘူးလို့သူပြောခဲ့ပါတယ်တော်တော်လည်းပဲပြည်သူ့ဆန္ဒခံယူပွဲကောင်ကိုကြော်ဖြတ်လာခဲ့ပြီးတဲ့နောက်မှာဒီလက်နက်ကင်ဖွဲ့တွေဒီအပြစ်ခရဖွဲ့တွေအားကိုတိုင်းပဲကိုဒီပါကိုအချိန်နဲ့ကိုရပ်တည်နိုင်တဲ့အတွက်ဒီနာဖရဲ့လမ်းပြမြေပုံကမအောင်မြင်ဘူးအခုလည်းရွေးကောက်ပွဲကိုသာလုပ်မယ်လို့ပြောပေမဲ့ဒီရွေးကောက်ပွဲဥပဒေနဲ့ဟိုထောက်ပြန်ခြင်းမရှိသေးတဲ့အတွက်အခုလာမဲ့ရွေးကောက်ပွဲကလုံးဖြစ်ပြီးလုံးမလုံးဖြစ်ဘူးအချိန်ဆွဲမယ်မဆွဲဘူးဆိုတာကိုကျွန်တော်တို့ကခံမှန်းလို့မရသေးဘူးဖြစ်နေတယ်အကယ်၍ရွေးကောက်ပွဲဥပဒေကိုထုတ်လိုက်မယ်ဆိုရင်တော့ရွေးကောက်ပွဲဥပဒေထုတ်ပြီးတဲ့နောက်6လအတွင်းမှတစ်နှစ်မှရွေးကောက်ပွဲကအမှန်တကယ်ဖြစ်လာမယ်အခုအချိန်ထိဥပဒေမထုတ်သေးတဲ့အတွက်ရွေးကောက်ပွဲအမှန်တကယ်ဖြစ်လာပါမလားဆိုတာလည်းကျွန်တော်တို့ကစံတရားတွေဝင်လာမိတယ်ဒါကြောင့်ပမာပြည့်အနာဂတ်အခြေအနေကတော့နာဖအနေနဲ့သူဆက်လက်ပြီးတော့အနာကြီးဆိုးရေးကိုထုတ်ကန်ရေးကိုဆက်သွားမဲ့လမ်းကြောင်းကအပိတ်ဆို့နေပြီစတင်ပြီးတော့ပိတ်ဆို့နေပြီလို့ကျွန်တော်တို့ယူဆတယ်။အဲဒီလိုစတင်ပိတ်ဆို့တဲ့နေရာမှာသူကအတွင်းရန်အပြင်ရန်ဟိုအားလုံးကိုသူကရှင်းရမဲ့သဘောရှိတဲ့အခါကျတော့အတွင်းရန်ဖြစ်တဲ့ LED เนาะ LED ရဲ့ခေါင်းဆောင်လေး LED ရဲ့အဖွဲ့အစည်းကိုသူဟိုဒီလုံးဝဒီလှုပ်ရှားလို့မရအောင်သူကချုပ်ကင်မယ်။နောက်အတွင်းရထဲမှာတစ်ခုဖြစ်တဲ့အပြည့်ရဖွဲ့တွေရဲ့အတိုင်းပါလက်နက်ကင်ဖွဲ့တွေကိုလည်းပဲသူအငဲတွေကိုဖြုတ်မယ်။အလဲလက်တွေကိုကြားထားမယ်။အကြီးတွေကိုတော့မလှုပ်မရှားနိုင်အောင်သူကထိန်းချုပ်မယ်ဆိုတဲ့ပုံမျိုးနဲ့အခုပုံစံမျိုးမျိုးနဲ့ချင်းကတာဖြစ်တယ်။ဒါကအတွင်းရဖြစ်တယ်။အပြင်ပရံကြတော့ကျွန်တော်တို့နေသတ္တိပနဲ့အတိုက်ခံလှုပ်ရှားမှုထဲမှာကျွန်တော်တို့အဓိကကြတဲ့ဥပဒေအရအကြီးကကြတဲ့မြန်မာနိုင်ငံရှင်းနေများကောင်စီလိုအဖွဲ့အစည်းတွေကိုနာဖရဲ့ဖွဲ့စည်းပုံကိုအဓိကဥပဒေကြောင်းအရတိုက်ခိုက်နေတာဖြစ်တဲ့အတွက်၎င်းနောက်ပြီးတော့နာဖတာဝန်ရှိဗိုလ်ချုပ်ကြီးတွေကိုနိုင်ငံတကာရာဇဝတ်တရားရုံးကိုတင်ပို့နိုင်ဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကနေတစ်ဆင့်ပံ့ပိုးဖို့ဆိုတဲ့အချက်လက်ထုတ်ဆောင်နေတဲ့လှုပ်ရှားမှုအတကြောင်းဗမာလော်ရကောင်စီလိုအဖွဲ့မျိုးကိုမတရားသိမ်းကျင်ညာပြီးတော့အဲ့ဒီအဖွဲ့ရဲ့ကျေတွေ့မှုကိုကျွန်တော်တို့ဖန်ဝရနေပါထုတ်ပြီးတော့ဒီထိုင်းဆိုရအောင်ဖိအားပေးတဲ့အဆင့်ထိပါဗျာဒါတွေကိုလောက်လာတယ်ဒါကြောင့်အတွင်းရအောင်လဲသွားရှင်းမယ်အပြင်ရအောင်လဲသွားရှင်းမယ်အထူးသဖြင့်တော့အပြင်ပမှာလှုပ်ရှားနေတဲ့ဒီအတိုက်ခံတပ်ပေါင်းစုတွေကိုလဲသူအားနည်းပြိုခွဲအောင်လှုပ်လိုက်မယ်ဆိုတာကျွန်တော်တွက်လို့ရတော့ဒီခုပုံစံအတိုင်းဆိုရင်တော့ဒီစစ်မှန်တဲ့ငင်းချမ်းရေးစစ်မှန်တဲ့ကျွန်တော်တို့တန်းပြီပြန်လဲထူထောင်ရေးပေါ့လေနောက်ပြီးတော့စစ်မှန်တဲ့နိုင်ငံရေးလမ်းပြမြေပုံကတော့ဒီနာအဖမျိုးမန်းတလို့ချောချောမမောတော့မဖြစ်လာကောင်းဘူးလို့တော့ကျွန်တော်ရှေ့အလုပ်ရှေ့အမြင်ပေါ့ဗျာကျွန်တော်သုံးသပ်ပြင်ပြခြင်းပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးခွန်ကကျေးဇူးပဲဒါနဲ့ဒီပိုင်းနဲ့မှာပဲတိုင်းသားခေါင်းဆောင်တချို့ကလည်းမြန်မာစစ်အစိုးရကတော့စိုက်လိုက်မှတ်တပ်ကိုစီယုံသိမ့်သိမ့်မှုစ조사နေတယ်ဆိုတဲ့သတင်းတွေကြားရတယ်ခင်ဗျာအခုပဲကျွန်တော်တို့မကြခင်ကဝင်လာတဲ့သတင်းတစ်ပုဒ်မှာဆိုရင်ရှမ်းတိုင်းသားခေါင်းဆောင်တဦးဥရောပမှာရှိနေတဲ့ရှမ်းခေါင်းဆောင်တဦးကမြန်မာပြည်ကိုဒီရက်ပိုင်းမှာပဲရောက်ရှိသွားပြီးတော့မြန်မာစစ်အစိုးရဘက်နဲ့ပြောဆိုဆက်ဆံနေရှိတယ်လို့ကျွန်တော်သတင်းကြားပါတယ်ဟုတ်ကဲ့အဲ့တော့ဦးအောင်ကျော်စိုးကလည်းပြောပါအောင်ခင်ဗျမြန်မာပြည်ရဲ့အနာဂတ်ကိုဘယ်လိုမြင်တယ်လဲခင်ဗျာ
ဒီနေ့အခြေအနေမျိုးနဲ့ဗမာပြည်ရဲ့အနာဂတ်ကတော့ပြောမယ်ဆိုရင်သူများအတွက်တော့ကျွန်တော်တို့ကိုတာဝန်ကိုကြားလာလောက်ကြမယ်ဆိုရင်နောက်လေးနှစ်တွင်းမှာကျွန်တော်တို့အတွက်အောင်ပွဲတွေရနိုင်ပါတယ်ဒါမှမဟုတ်ပဲနဲ့အခုလိုပဲကိုထမင်းကိုဘိုက်တလုံးစာအတွက်ပဲရှာကြပူကြမယ်လို့ကျွန်တော်တို့ရဲ့နောက်မျိုးဆက်ဖြစ်တဲ့ကျွန်တော်တို့ရဲ့သားကြီးတမီးကြီးမိကြီးရကျွန်တော်တို့ရဲ့ကိုခံစားရမယ်ဖြစ်တယ်ဒီနေ့ခုဖြစ်နေတဲ့နေသဒေတာကိစ္စသလိုရှိနေပုဒ်ရွှေကကုဒါပြောတော့ပဲဩဂရာကြီးဟိုဥခေါကပြောတော့ပဲသူကပြည်တွင်းရာအနေနဲ့ဖိနေသူကဒီရုပ်ောက်ပဲမတိုင်ခင်မှာပြက်ပြက်သားသားဖိနေထားသူထွက်ပြခဲ့တာဖြစ်တယ်ဒါမနစ်ကလုတ်ခဲ့တဲ့သူလေးလက်ပအရှိမှာပုဒ်ရွှေပစက်ကကိုယ်တိုင်ထွက်ပြီးတော့မလုတ်နိုင်အောင်လှုပ်ထားလို့ကိုယ်တိုင်ကပြောခဲ့တာဖြစ်တယ်ဒါပေမဲ့တကယ်တမ်းတော့မဖြစ်ပါဘူးဒီနေ့ပါနာဝတတကလူလေးတိတ်ကျော်ရှိတယ် ကျွန်တော်တို့လက်ရှိနာဖာနေနဲ့တော့ထောက်ကွာ49ခုနှစ်ဗမာတပ်မတော်စဖွဲ့ပြီးတဲ့ကခန္ဒီဆိုင်ဖွဲ့ပြီးတဲ့ကဗမာတပ်မတော်တဲ့မှာလူရအများဆုံးနဲ့ကျွန်တော်ကြည့်ရတဲ့တက်စင်မှုအကောင်ဆုံးဖြစ်တာဖြစ်တော်ညာလေတိုက်ရင်ခိုင်မှာအဆုတ်တက်ဆုံးအနေဆုံးနဲ့အဲဒီတိုက်ရဲ့ဒီတပ်မှုများပေါ့နော်အမျိုးမျိုးချစ်စိတ်ကျင်းမဲ့ဆုံးနဲ့အရေးချစ်ကျင်းမဲ့ဆုံးဖြစ်တာကယ ဝါနေပိတ်မယ်လို့ပါလို့လာကြည့်ပါလို့ကျွန်တော်တို့ကဖိတ်ပေါ်ပါတယ်နော်အခုကျွန်တော်ကျွန်တော်တို့เนี่ยတစ်ချိန်ကဒူတိုက်ခဲ့တဲ့ဝတ်တမမှုပြောကျွန်တော်ပြောတယ်အဲကောင်ကျော်စိုးရေခမားတို့เนี่ยတိုက်ခဲ့တုန်းကတော့ကျွန်တော်တို့ကရုတ်ချင်းလေးတွေကဝါလေးတွေထိလိုက်နေကာထားတာမဟုတ်ပါဘူးတဲ့ကိုကကွန်ကရစ်နဲ့တော့ဘီလက်မြင်နဲ့အုပ်ကွန်ကရစ်နဲ့အုပ်တွေပါအဲ့တော့ခမားတုံချဲ့ရေဗမာတပ်မှုတွေကိုပြောပါလာပြီးတော့ကြည့်လိုက်ပါဦးမတိုက်ခင်ပါပေါ့เนาะအဲ့တော့ဘာဖြစ်လို့ဆိုတော့ဒီဟာကအခုယနေ့ဒီနေစဒေတာလက်နေကန်အဖွဲ့ကြီးတွေကဟိုလိုကလို့ကိုကွန်မြူနတီပါတီခစ်ကလို့ကိုဒေတာကာကွယ်ရေးမဟုတ်တော့ဘူးလွတ်မြောက်ဒေတာကမှာကိုရဲ့အမျိုးသားပိုင်နဲ့เนาะကိုရဲ့ကိုတိုင်းပြည်ငယ်လေးတို့ဖြစ်နေကိုပြည်ငယ်နဲ့ကိုအမျိုးသားအချိုးစည်းဝါးကိုကာကွယ်ကြတာဖြစ်တယ်အဲ့တော့ဗမာစစ်တပ်ကဟိုဂျပန်တပ်ဝင်တို့ဝင်မယ်ဆိုရင်တော့ဒီနေ့တွေ့ကြမှာဒီနေ့ဗမာစစ်တပ်ရဲ့အခြေအနေလဲခင်ဗျားတို့သိတဲ့အတိုင်းပဲဒီတော့အထူးသဖြင့်ဒီနေ့တလာပိုင်းကစလို့ဒီ၄-၅လအပိုင်းဒီမှာတိုက်ခဲ့တဲ့ပွဲတော်မှာတိုက်ရင်မှုအချို့ပြုတ်ခဲ့ခေါ်လို့ကျွန်တော်တို့တိုက်ပွဲကြီးတွေတိုက်တဲ့အချိန်တော့နော်ဆယ်ရက်ဆန်ရက်ကြောင့်တိုက်ပွဲကြီးတိုက်တော့မှတိုင်မှုတယောက်ကြဝင်မလွယ်ဘူး။ကိုကထီကနေဆိုတိုင်မှုကြလိုက်စစ်ဖို့ကြလိုက်စစ်သားတွေကြလိုက်နဲ့။သူကတော်တော်ဟိုအထုသိနေတော့ကရင်ပြည်နယ်ရဲ့ဒီဘုံချောင်းရဲ့အနောက်ဖက်နယ်ဒီတန်လင်းမြစ်ဟိုဒီကုလသမဂ္ဂအကောင်ဝရန်ကုန်ကာလရထားလိုက်ရဲ့အရှိပဲချမ်းပါဆိုပြီးပွဲတွေအနေနဲ့ဖြစ်တယ်။သူတို့ပြောတယ်လို့တကယ်ဟုတ်မဟုတ်ဆိုတာနဲ့သူတို့အတိဆုံးပါ။ဒီနေ့သူတို့တောင်းဆိုတဲ့အတွင်ပြောင်းရေးဆိုတဲ့ကိစ္စကိုပြက်ပြက်တတညင်းဆိုရေးတယ်ဆိုရလေကျွန်တော်တို့ကဒီခေတ်ကချက်ရှိတယ်ဘူတန်ရွှေရဲ့ဘုံမောင်အေးရဲ့ဘူရှင်မိုင်းရဲ့ခင်ပေါ်လို့စင်တော်ကောက်တာမျိုးပဲနဲ့နော်စိုင်ကော်လို့သဘောရောက်ဖြစ်တယ်နော်အဲ့ဒါကြောင့်ဒီကကျွန်တော်တို့ရှိတဲ့နော်သူတို့နဲ့နှစ်ပေါင်း20ကျော်30ကျော်တိုက်ခဲ့ပြီးတယ်အထူးသဖြင့်ဘူတန်ရွှေကိုခြေဆစ်တက်မှမှုဘွားတော့ကပညာအပြည့်ဝပေးခဲ့တဲ့ဘာကဘာဟောင်းတက်ဖွဲ့တွေကတော့ထိုင်ဆောင်နေတယ်ဘူတန်ရွှေ UDV တိုက်မလားဆိုထိုင်ဆောင်နေကြတယ်အဲ့တော့ကျွန်တော်တို့လူကျင်တဲ့အခွင့်အရေးတွေမျိုးကတော့ကုလပြောသူတို့ပေါ့နော်ဥက္ကရာကြီးဦးခေါ်ကပြောခဲ့သလိုတိုင်းရင်းသားအလုံးတူညီတဲ့အခွင့်အရေးရဖို့ဆိုတာကဒီနေ့ဗုဒ္ဓရှင်လိုကတော့ဘယ်တော့မှမဖြစ်နိုင်ပါဘူးအဲ့တော့ညီညာညာနဲ့စီယုံနဲ့အပြန်အလှန်ညီတိုင်းဆွေးနွေးပြီးတော့နော်ညီညွတ်တဲ့နိုင်ငံတစ်ခုတည်ဆောင်ဖို့ဆိုတာကနှစ်ဖက်သလုံးမှာတင့်တော်လျော့ပတ်တဲ့ကောင်းဆောင်ရှိဖို့လိုတယ်အဲ့တော့ဒီလိုဟာမျိုးမှာဗုဒ္ဓရှင်တို့မှာမရှိတဲ့အတွက်ယနေ့ဒီလိုအခြေအနေမျိုးဖန်တီးနိုင်မှာမဟုတ်ဘူးအဲ့တော့ပြည်တွင်းစစ်ကြီးထပ်ပြီးတော့လောင်မြိုင်လာမှာဖြစ်ဖို့ပြပါတ
ယ်ဟုတ်ကဲ့ကျေးဇူးပဲဦးအောင်ကျော်တော်ဟုတ်ကဲ့မွန်မျိုးသားဒီမိုစီအဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဖြစ်တဲ့ဦးနိုင်ွေသိန်းကလည်းမြန်မာပြည်ရဲ့အနာဂတ်ပေါ်သဘောထားသိပြစီခင်ဗျာ
ကျွန်တော်တို့တွေကခုနဆောပြောတယ်ပဲဒီကျွန်တော်တိုင်းသားတွေကကျွန်တော်တို့က1988ခုကပြီးတဲ့ကကျွန်တော်ဖွဲ့ပြီးတော့ကျွန်တော်တို့က UNL ခေါ်တဲ့ပြည်သူတိုင်းသားဒီမိုစီအဖွဲ့ချုပ်တွေကကျွန်တော်တို့ကဆုံးဖြတ်ချက်တခုရှိပါတယ်ဘာရှိလဲဆိုတော့ကျွန်တော်တို့ကဓာတ်ညွေနဲ့ဒီမိုစီရေးပဲဒီမိုစီရဲ့ဓာတ်တွေကခွဲလို့မရဘူးကျွန်တော်တို့ကစေဗန်နဲ့ဖီဒရယ်ဒီလိုမျိုးကိုမတိဆောက်မရကာလာပတ်လို့ကျွန်တော်တိုင်းပြည်အရင်ကမဖြစ်ဘူးတော့မဖြစ်တော့ကျွန်တော်တို့ကဟိုတဲကနေပြီးတော့ကျွန်တော်တို့ကနာဝတ္တဆိုတာရှိတယ်ကျွန်တော်တို့ကသူ့ကိုဆွေးနွေးတယ်ခေါ်ပါတယ်ကျွန်တော်တို့ဒီတိုင်းသားပေါင်းစုံကျွန်တော်ညီလကန်လုပ်ပြီးတော့ YNC ပါလား90ခုနှစ်ကရုပ်ဘဲပြီးမှကျွန်တော်တို့ဂျူနာမှာလုပ်ပါတယ်ကျွန်တော်တို့အဲ့ဒါသူ့ကိုဆွေးနွေးပြီးခေါ်တယ်တက်ပြီးတော့လည်းရုပ်ဘွယ်ရလက်ကိုလည်းအဲ့ဒီမှာပြီးတော့စာရိတ်ပေးပါတယ်အဲ့ဒီတစ်စိတ်ကတော့နောက်တစ်ခါကြာတော့ကကျွန်တော်ဘူအောင်ရောင်းလာကြည်ရင်ရဲ့ဆိုတာကဂန်နီခေါ်ပါကတော့ကအဲရဒီကလာလုတ်ပြီးတဲ့ညီလကံပြီးကကျွန်တော်တို့ကအချိန်လေးတူးတက်ကောက်ပေါ်ကျွန်တော်တို့ပေါင်းပြီးတော့ကျွန်တော်တို့ကဘူအောင်ရောင်းလာကြည်ရင်တက်ဆိုတော့ထုတ်ပါတယ်အဲ့ဒီပါလေကျွန်တော်တို့ကသူ့လိုဆွေးနွေးရတဲ့ကအဓိကထားလို့တယ်တိုင်းသားတွေအတွက်ကိုကတော့ကနိုင်ငံရဲ့ဓာတ်ညွေစီဝေးရေးဓာတ်ညွေဥလေရဓာတ်ညွေကတော့ကအကိုတို့အဲ့ဒီဓာတ်ညွေပေါ်ပါပြီးတော့ကိုယ်ပဲပြတဲ့ကွယ်ဆက်တည်တဲ့နေရှင်းကိုအဲဒီရည်လက်ခံပြီးတော့ကျွန်တော်တို့လက်မှတ်ထိုးအဲ့ဒါကိုထုတ်ပါတယ်။နောက်တစ်ခါကျွန်တော်တို့2003ခုနှစ်ကျမှကကျွန်တော်တို့စုပြီးတဲ့တိုင်းသားတွေကိုကျွန်တော်စုပြီးတော့ဒီစီလုံးကြီးတဲ့တိုင်းသားဗမာပြည်ဖွဲ့ဆိုတော့ကျွန်တော် UNDU ပြန်ဖွဲ့ပါတယ်။အဲ့ဒီပါကျွန်တော်တို့ကစက်တင်ဖွဲ့ဆက်လုပ်လို့ရှိပြန်ရပါတယ်။အဲ့ဒီပါလဲကျွန်တော်တို့ကလည်းခုနကတော့ကျွန်တော်တို့ကအပြူကပြန်နေတည်ပြန်ရေးအတွက်ကိုကျွန်တော်တို့ပုံမှန်ဆိုင်တွေးဆဆွေးနွေးရေးကိုပဲကျွန်တော်တို့ကဒီလိုလာပါတယ်။အဲ့ဒါကိုဖြစ်ပြောက်ရယ်ကျွန်တော်တို့ကလည်းအနာရှိတဲ့နာဖာဆူရဟုတ်လေကျွန်တော်တောင်းပါလေနောက်ပြီးတော့ကုလသမဂ္ဂကိုဒီလိုဖြစ်လောက်ဖြစ်ဖြစ်ကို ကုလသမဂ္ဂရဲ့လက်ခံလိုက်တဲ့အချက်ပြည့်အတွက်ကျွန်တော်တို့ဒါကိုပြီးပြောက်လုပ်ပြီးပါဆိုကျွန်တော်တို့ရစ်ဆက်ဘက်ကင်ဘူးကိုကျွန်တော်တို့စားလိုက်ရေးပါတယ်ဒါပေမဲ့ဖြစ်မလာတဲ့အတွက်ကျွန်တော်တို့ကဘယ်လိုဆက်လုပ်ရမလဲဆိုတာကျွန်တော်တို့ကပြန်လဲစဉ်းစားဖို့လိုပါတယ်အကယ်လို့တိုင်းသားစီးလုံးရင်ရင်မရှိလို့ရှိရင်ကျွန်တော်တိုင်းပြည်ကရှေးလျှောက်တိုးတက်ဖို့ပြို့မရှိဘဲနဲ့ကျွန်တော်တို့ကအနေထားယူကြည့်ပြန်ပြီးတော့ကြုံတွေ့ရမယ်လို့ကျွန်တော်တို့ယူပဲယုံကြည်တဲ့အတွက်ကျွန်တော်တို့ကအာရာရှိရဲ့နားဖဆူရပါတော့တဲ့နဲ့အဖွဲ့အစည်းအားလုံးဒီဝေးအဖွဲ့အစည်းရောတိုင်းသားအဖွဲ့အစည်းရောကျွန်တော်တို့ကတွဲဆုပ်ဆွေးနွေးရှင်းရင်းနဲ့အဖြေရှာရဖို့ကျွန်တော်တို့ဒါပဲတိုက်တွန်းနေပါလား
ဟုတ်ကဲ့ကျေးဇူးပါပဲဦးနိုင်ငွေသိခင်ဗျအခုကျွန်တော် RF တနင်္ဂနွေစကဝိုင်းတွဲခွင့်ပြုထားတဲ့အချိန်ကာလလည်းနေပါသွားပြီဖြစ်တဲ့အတွက်ပါဝင်ဆွေးနွေးတဲ့ခေါင်းဆောင်ပုဂ္ဂိုလ်၃ဦးကနေပြီးတော့မိမိတို့ပြောလို့ရများကိုအနည်းငယ်မျှစီပြောဖို့ပါပဲခင်ဗျဟုတ်ကဲ့ဘုံမွေးခေါင်းအုပ်ကစပြီးပြောပါလားခင်ဗ
ျကျွန်တော်အမြင်ကတော့ဒီလက်နဲ့အားကိုဒီအင်အားအားကိုပြီးတော့အညီညွတ်ရေးတည်ဆောက်မယ်ငြိမ်းချမ်းရေးတည်ဆောက်မယ်တန်ပြီးထူတော်မယ်ဆိုတော့ဒီစိတ်နေစိတ်ထားအတွေးခေါ်မျိုးကတော့ကျွန်တော်တို့ဒီဗမာတမတော်ခေါ်ခေါ်ပါဗျာအခုလက်ရှိနာဖာစေအုပ်စုကဆွတ်လို့သိမ့်ပြီလို့ကျွန်တော်ယူဆတယ်ခင်ဗျာဒီ21ရာစုအလောကျွန်တော်တို့စေအေးတိုက်ပွဲအပီးအလောဒီလိုခေတ်ကာလမျိုးမှာနိုင်ငံတကာမှာဖြစ်ဖြစ်အားလုံးကကျွန်တော်တို့ဒီဖြစ်နိုင်သလောက်အတူတကွငြိမ်းချမ်းစွာနေထိုင်တဲ့နီးနာပေါ့ဒီနိုင်ငံကြီးမလုတ်ဘဲနဲ့သူ့ခွင့်ရေးကိုယ်ခွင့်ရေးသူ့ရဲ့အနေထားကိုယ့်ရဲ့အနေထားအပြန်အလှန်လေးစားပြီးတော့အပြန်အလှန်ပြင်မှပြုတ်ပြီးတော့ပူပေါင်းပြီးတော့နေထိုင်နိုင်အောင်စူးစမ်းကြတဲ့အခြေအနေဥပမာဆိုရင်အာဆီယံ10နိုင်ငံကျွန်တော်တို့ EU နိုင်ငံများအဖွဲ့လက်တင်အမေရိကနိုင်ငံများအဖွဲ့အာရဗ်နိုင်ငံများအဖွဲ့အစသဖြင့်ပူပေါင်းဆောင်ရွက်တာတွေကိုကြီးလိုက်ရင်ကျွန်တော်တို့ပမာပြည်လိုပထမအနေထားရတကဘာလုံးနဲ့စာလိုက်ရင်ကျင်းကျင်းမြောင်မြောင်လေးရှိတဲ့အတိုင်းပြည်မှာမတူကွဲပြားခြားနားတဲ့ဒီလူမျိုးတွေအင်အားတွေကတပေါင်းတစ်စီးတည်းနဲ့အတူတူနေနိုင်တဲ့အောင်ငြိမ်းချမ်းစွာနေနိုင်အောင်နှီးလန်းကိုရှာပွေသိမ့်ပြီးဒီအနိုင်ကျင့်ဗိုလ်ကျပြီးတော့ဒီလိုပတ်ဖြတ်ဖိနှိပ်နေတဲ့နှီးကတော့ကဘာကြီးမှာခင်မရှိတော့ဘူးအဲ့ဒါလိုလုံနေတဲ့လူမျိုးတစ်မျိုးတော့လကောက်အဖွဲ့စည်းစုတစ်ခုတော့လကောက်လက်ရှိဗမာတမတော်လို့တော်လည်းကောင်းပါလေဒီလိုအဖွဲ့အစည်းတွေအတွက်ကအနာကလုံးဝကောင်းမှာမဟုတ်ဘူးဒါတွေကဒီပြည်သူ့တော်လည်းကောင်းကပားတော်လည်းကောင်းခွင့်လို့မှာမဟုတ်ပဲနဲ့ဒီနေ့တစ်ချိန်မှာဒါတွေကဒီ war crime ကိုခေါ်ပါကနောက်ပြီးတော့ crime against humanity ပဲခေါ်ခေါ်တစ်ချိန်ချိန်မှာဒီလောက်ရတဲ့ကျူးကျော်တဲ့လူတွေဟာဖြစ်တန်ကြခံမှာပဲဖြစ်တယ်အကောင်းဆုံးကတော့ဒါတွေကိုဆုံးလုပ်ပြီးတော့ငြိမ်းချမ်းစွာနေထိုင်နိုင်တဲ့နီလောင်းကိုပဲရှာကြဖို့ကျွန်တော်အဲ့ဒီလိုအမြင်နဲ့ပြင်ပြရင်းနဲ့ကျွန်တော်ညီကုံချုပ်ကျင်ပါလေခင်ဗ
ျဟုတ်ကဲ့ဘုံမွေးခွန်ကကျေးဇူးပဲဟုတ်ကဲ့ဦးအောင်ကျော်စောကညီကုံချုပ်အနေနဲ့ဘာများပြောလိုပါသေးလဲခင်ဗျ
ကျွန်တော်အနေနဲ့တော့ဗမာပြည်သူများကိုတိုက်တွန်းချင်တာတော့အားလုံးကျွန်တော်တို့ရဲ့သားသမီးတွေမိမိတွေကျွန်တော်တို့ကြုံတွေ့ရတဲ့ဘဝဆိုးမျိုးတွေအဖိနှိပ်ခံဘဝမျိုးတွေမတိုးစေချင်ဘူးဆိုရင်ကျွန်တော်တို့မှသားသမီးတွေမိတွေတာဝန်ရှိတဲ့မိဘတွေအဖိုးအဖွားတွေလိုကိုယ့်ကိုယ်ကိုယူဆကြရင်ကျွန်တော်တို့ဒီနေ့ကျွန်တော်တို့အားလုံးကိုဖိနှိပ်တဲ့ဒီစစ်ဖက်ကိုတော့တွန့်လန့်ချိုးကြဖို့လိုပါတယ်။တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကောင်းဆောင်နေရလဲယနေ့ခင်ဗျားတို့စဉ်းစားသလိုပဲခင်ဗျားတို့ရဲ့အချိန်ကတောက်ပြောင်ခဲ့တဲ့အနာဂတ်တွေလိုပဲ။နော်ဆက်လက်တောက်ပြောင်ခြင်းနဲ့ဆက်လက်အပြိုးသားတွေအကျိုးကျော်ဆက်လက်ဆောင်ခြင်းဒီခုလိုစစ်အစိုးရမျိုးကိုတက်တက်တာတာဆန့်ကျင်ကြပါလို့ဒီနေရာတွေပြတ်တက်ရခံပါခင်ဗျာ
။ဟုတ်ကဲ့ဦးအောင်ကျော်စောကြီးကျေးဇူးပါဗျာ
။
မော်မျိုးသားဒီမိုစီအဖွဲ့ချုပ်ရဲ့ဒုဥက္ကဋ္ဌဖြစ်တဲ့ဦးနိုင်ငွေသိန်းကိုလည်းကျေးဇူးအထူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ
့။ပုံမွေးခွန်ကကြီးကျေးဇူးအထူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ
။ဟုတ်ကဲ့ RF တင်နွေစကွိုင်းကိုဒီမာရင်ညာနာခွင့်ပြုပါခင်ဗျာ။တော်တာချင်းအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ။